အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာခဏကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမိပါ PNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာအစိုးရတပ်မတော်ကနေစစ်အင်အားတွေတိုးမြင့်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေအောင်မယ်လို့ KIA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်းနှုံးနဲ့ရေတိတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရတယ်ဆိုတာနဲ့ကချင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ချီပွေ KBC စစ်ဆောင်စခန်းမှာဇဝင့်နေရဲ့အခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်အင်အားတွေတိုးမြင့်နေစေအနေထားတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်မဲ့အခြေအနေမှာရှိအောင်မယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ဘက်ကပြောဆိုပါတယ်။လက်ရှိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIA အမာခံတပ်စခန်းတွေရှိတဲ့ Nkrumbum တောင်နဲ့ Laiphong Boom တောင်မှာစစ်ကူတွေအမြောက်အများထပ်ရောက်နေတယ်လို့ KIA သတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။အဲ့ဒီစခန်းတွေကိုတပ်မတော်ကလက်နက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်နေခဲ့ပြီးနေချောင်းတိုက်ခိုက်မှုတွေနဲ့အတူအင်အားတွေတိုးပြီးဆစ်ဆင်နေတဲ့အတွက်နေစဉ်တင်းမာမှုတွေရှိနေသလိုနှစ်ဖက်အထိနာရာရှိတယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။အခုလိုတပ်မတော်ဘက်ကပြင်းပြင်းထန်ထန်ထိုးဆစ်ဆင်တိုက်ခိုက်နေတဲ့လောက်ရဟာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်ထွန်းရေးကိုဖျက်ဆီးနေခြင်းနဲ့ပြည်တွင်းစစ်မီးကိုပုံမှန်ကြီးထွားပြန့်နှံ့လာအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ KNO ဘူဟိုကော်မတီကအောက်တိုဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။ရခိုင်ပြည်နယ်မောင်းတော်နဲ့ရတိတောင်မြို့နယ်တွေကနေချာဆောင်တပ်စခန်းကိုအကြမ်းဖက်တမားတွေတိုက်ခိုက်ခံရပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရရင်ကနေစွန့်ခွာနေကြရပါတယ်။နေရစွန့်ခွာလာသူအများစုမှာမြို့တမီကလေးနဲ့တက်ကြီးရွယ်အိုတွေအများစုဖြစ်ပြီးမောင်းတော်ကြောက်တော်နဲ့စစ်တွေမြို့နယ်ကိုနေ့စဉ်ရက်ဆက်ဆွထလို့ခိုလုံဖို့ရောက်ရှိလာသူတွေဟာကျေးရွာပေါင်း50ကျော်ကလူပေါင်း 3,000 ခန့်ရှိနေပြီဖြစ်တယ်လို့တုတ်ခတ်တဲ့ကိုကူညီပေးနေတဲ့လူတွေကပြောပါတယ်။လုံချုံရေးတပ်ဖွဲ့တွေကနေမြေရှင်လင်းမှုတွေလုပ်နေပေမဲ့တိုက်ခိုက်ခံရတဲ့နေချာဆောင်တပ်စခန်းတွေကပါရတဲ့လက်နဲ့အများစုမှာအကြမ်းဖက်တမားတွေရဲ့လက်ထဲမှာရှိနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေအတွက်လုံချုံရေးဆိုရင်နေရတယ်လို့မောင်တော်မျိုးကမြို့မီမြို့ဖတ်တို့ကပြောပါတယ်။မောင်တော်နဲ့ပူဒီတောင်မြို့နယ်တွေကိုမြမအစိုးရကစစ်စင်ရင်းနယ်မြေအဖြစ်သတ်မှတ်ပြီးနေမြေရှင်လင်းမှုတွေလုပ်နေတဲ့အတွက်ပိခတ်မှုတွေနေ့တိုင်းရှိနေတယ်လို့လည်းဒေတာခန်တွေကပြောပါတယ်။
မြန်မာတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်နေမှုကိုချက်ချင်းရပ်တန့်ဖို့ချင်းပြည်နယ်ရဲ့မြို့ကြီးနှမြို့ဖြစ်တဲ့ဟာခာထန်တလန်မြို့တွေမှာထောင်နဲ့ချီတဲ့ချင်းပြည်သူတွေကနေအောက်တိုဘာလ18ရက်နေ့ကလမ်းမပေါ်ထွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ထောင်နဲ့ချီတဲ့ချင်းပြည်သူတွေဟာကချင်ထိုးစစ်တိုက်ပွဲများချက်ချင်းရပ်ရှမ်းထိုးစစ်တိုက်ပွဲများချက်ချင်းရပ်တိုင်းရင်းသားများသည်မြန်မာတပ်မတော်ဤရန်သူမဟုတ်စတဲ့စာတမ်းပါပိုစတာတွေကိုကန်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်
။တနင်္ဂနွေလုံးပြည်ခရက်စရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်နဲ့ရှမ်းလက်နက်ကင်တပ်ဖွဲ့ထိန်းချုပ်နယ်မြေတွင်အစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းတွေကိုစုံစမ်းစစ်ဆေးဖို့တမ်တော်နဲ့အတူပူးတွဲစစ်ဆေးရေးကော်မတီတရဖွဲ့စည်းဖို့သဘောတူညီလိုက်ပါတယ်။စုံစမ်းစစ်ဆေးရေးကော်မတီကိုဖွဲ့ဖို့အောက်တိုဘာဒုတိယအပတ်တွင်ကပဲခူးတိုင်းဒေသကြီးတောင်ငူမြို့နယ်မှာသဘောတူညီခဲ့ကြတာပါ။ရှမ်းပြည်တောင်ပိုင်းမွန်ကွန်မြို့နယ်တုံလောင်းကျေးရွာအုပ်စုအတွင်းမှာရှိတဲ့ရှမ်းပြည်တမ်တော်စခန်းအကျင့်စရိတပြုပြင်ရေးစခန်းကိုတမ်တော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့လို့ဒေသခံ 2,000 ခန့်စစ်ပေးရှောင်ခဲ့ရတာပါ။အဲ့ဒီအကြောင်းကိုစုံစမ်းစစ်ဆေးဖို့ရှမ်းပြည်တပ်မတော် RCSSSC ကလည်းစုံစိုင်းလန်းနဲ့စုံရှောင်းဟန်ကိုတာဝန်ပေးထားတယ်လို့ရှမ်းပြည်တပ်မတော်တိုင်ပင်ခံစုခွင့်ဆိုင်ကပြောပါတယ်။စုံစမ်းစစ်ဆေးဖို့အတွက်အခုအောက်တိုဘာတတိယပတ်အတွင်းစတင်တွားမယ်လို့လည်းသိရပါတယ်။
ကချင်ပြည်နယ်ချီဖွေမြို့ရှိဒေသခံတိုင်းရင်းသားများဖြစ်ကြတဲ့လောင်ဝော်လက်ချိတ်ငော့ချန်းတိုင်းရင်းသားတွေကနေ21ရာစုပင်လုံညီလာခံပထမအကြော့မှာလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလီပါတီကလီစုကိုပိုင်အုပ်ချုပ်ခွင့်ရတောင်းဆိုမှုနဲ့ပတ်သက်ပြီးပြန်လည်ပေဖြတ်ပေးဖို့လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေပူတာအိုမချမ်းဘောခေါလောင်ဖူးဆော့လော်ချီဖွေမြို့နယ်၅မြို့နယ်ကိုလီစုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးရန်တောင်းဆိုလိုက်ခြင်းဟာမလိုလားအပ်တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ပေါ်စေနိုင်တဲ့အတွက်အခုလိုပယ်ဖျက်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့လက်ချိတ်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဒေါ်ဂျီခေါမျော်ကပြောပါတယ်။ပူတာအိုမချမ်းပေါ်ခုံလန်ဖူးဆော့လော်နဲ့ချီဖွေမျိုးနယ်၅မျိုးနယ်မှာလီစုတိုင်းရင်းသားတွေဟာတခြားတိုင်းရင်းသားတွေထက်လူဦးရေပိုများပြီးလီစုလူမျိုးများတဆက်တည်းနေထိုင်ရာနေရာဒေသဖြစ်တဲ့အတွက်ဥပဒေပေါင်းအတွင်းကသာတောင်းဆိုခြင်းဖြစ်တယ်လို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်
တဲ့နွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မြောက်ပိုင်းရှိချီပွေ KBC စစ်ဆောင်စခန်းမှာစစ်ဆောင်တွေအနေနဲ့စာဝတ်နေရေးအခက်အခဲတွေပြင်ပညာရေးကျန်းမာရေးအကူအညီတွေလိုအပ်နေစေလို့စစ်ဘေးရှောင်တွေကပြောပါတယ်။ကမ္ဘာစာနယ်ရိက္ခာအဖွဲ့ WFP ကနေစာနယ်ရိက္ခာရှင်းချခဲ့တဲ့အခြေအနေတွေကြောင့်အခုလိုအခက်အခဲတွေနဲ့တွေ့ကြုံနေကြရတာလို့လည်းဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
လရှိချီပွေ KBC စစ်ဆောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးချီပွေ KBC စစ်ဆောင်စခန်းကဒုက္ခတွေတော့လွမ်းနောကနေအခုလိုပြောပါတယ
်စစ်ဆောင်အခက်မှာတော့ဆိုင်သူတွေနောက်ပြင်းမှာဟိန်ဖူးသူတွေတပ်ပြလူတွေနောက်ပြင်းအကြောင်းသားတွေကစာအုပ်ပါရပေါ့အဲ့ဒါမျိုးလူတွေကျမကြီးမကောင်းတဲ့လူတွေဆေးကူတာအဲ့ဒါဆေးလူတွေအခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ်
ချီပွေမြို့ဟာလာမဆက်တရေးအလွန်ခက်ခဲတဲ့နေရာဖြစ်ပြီးကုညီပေးရေးဖွဲ့တွေသတင်းမီဒီယာတွေအရောက်ပေါက်နေသလိုအကူအညီတွေရောက်ရှိလာတဲ့ချိန်တွေအားဆိုရင်လည်းအရန်လောက်ကြလေးရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒုက္ခသည်စခန်းတွင်ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့တော်လန်းတော့ကလည်းဆက်ပြောတာကတော့
ဖြားတဲ့လူတွေအတကုံဖြားတာပဲစီယုံတည့်ဆိုရင်လည်းခြံရံလူကစီယုံတည့်ရင်ပတ်ဆံမပေးရဘူးပါညာပြောတာပေးတာပဲသူအလကားပြောတာထောက်ခံစားတော့ပေးလိုက်တယ်ဟုတ်ရင်လည်းပေးတယ်အခုတလို့လဲဟိုမှာပိုက်တော့ခွဲတာလဲ6သိန်းကုန်သွားတယ်စီယုံကြီးမှာတော့ကူးတယ်အဲ့ဒါနဲ့ကူးလို့မရဘူးဆိုရင်တော့မြစ်ကြီးသားကိုထောက်ခံစားပြန်ပေးလိုက်တယ
်အရင်ကစစ်ဘေးရှောင်တွေအတွက်ကမ္ဘာစန္ဒရိတ်ကဖွဲ့ WFP ကနေစံစီစားပဲအာဟာရတို့ကိုထောက်ပံ့ပေးတာပြီးကရင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကနေဟင်းဘူး6000နဲ့ရှလုံဖောင်သေးရှင်းကတကူတန်ရှင်းနဲ့ပတ်သက်တဲ့အသုံးဆောင်တွေကိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2016ခုနှစ်နှစ်စံပိုင်းကစလို့ကမ္ဘာစန္ဒရိတ်ကဘွဲ့ WFP ကနေစစ်ဘေးရှောင်တွေအတွက်ရိတ်ခါရှော့ချလိုက်တဲ့အပြင်ကချင်နှစ်ချင်းခရိယံဘွဲ့ချုပ် KBC နဲ့ရှလုံဖောင်ဒေးရှင်းတို့ကအခုနှစ်အတွင်းအကူအညီတွေထပ်မံရောက်လာခြင်းမရှိတော့ဘူးလို့ KBC အမှတ်နှစ်စစ်ဆောင်စခန်းတာဝန်ခံဥလတော်ထောခေါင်ကပြောပါတယ
်။ဟိန်းဖူးတက်တန်တော့အရင်နေ့ကတည်းကတော့KBC ရနဲ့ထောက်ပံ့မယ်။အခုတော့တနည်းလောက်ရှိသွားပြီ KBC ကထောက်ပံ့မှရှိတော့
ချီဝေဆုံနယ်မြေတွင် KBC စစ်ဆောင်စခန်းတစ်ခုမှာချီဝေမြို့နယ်တွင်ကကျေးရွာပေါင်း15ရွာကအိမ်တော်စု105စုနဲ့လူဦးရေစုစုပေါင်း910ဦးရှိနေပါတယ်။မြမသမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ချီဝေ KBC စစ်ဆောင်စခန်းတစ်ခုဟာ2012ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆက်ပြီးတော့အမျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းဟာကျန်းမာရေးအခြေအနေကြောင့်နဲ့ပါတီတွင်းညီညွတ်ရေးအားနည်းမှုတွေကြောင့်ပါတီကနေရာသက်ပံနှုတ်ထွက်ဖို့စတင်ထားပြီးဖြစ်ပါတယ်။ဝိုင်းရင်နိုင်ငံရေးသမားတအူးဖြစ်သူနိုင်ငွေသိန်းအနေနဲ့နိုင်ငံရဲ့နေအခုလိုနှုတ်ထွက်သွားတဲ့အပေါ်ဘလို့အမြင်တွေရှိနေပါသလဲဆိုတာကိုတော့မိရင်စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်မျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းအနေနဲ့ပါတီကနေနှောက်ထွက်စာတင်ထားတာနဲ့ပတ်သက်ပြီးပါတီထွေထွေတွင်ရင်မှုနှစ်ဖြစ်တဲ့နိုင်စွမြစ်ကအခုလိုပြောပါတယ
်အမှန်မှာတော့ကျွန်တော်တို့ဥစ္စာကဒီပါတီကိုသူကတိုးတက်စေချင်တယ်ပေါ့ဗျာသူကောင်းစေချင်တယ်ဒါပေမဲ့အခက်အခဲများတော့ဒီကျွန်တော်ပါတီကပါတီရဲ့ညီညွတ်ရေးကိုတိဆောက်ဖို့အားတည်တယ်ချစ်လက်တဲ့ပါတီသိသိတဲ့ပါတီပေါ့နော်အဲလိုမျိုးသူကဖြစ်ချင်တယ်ဒါပေမဲ့ပါတီတွေကအပြိပခံရှိတာဟုတ်ကဲ့ချို့ရတယ်ဆရာရဲ့အမြင်နဲ့တွေ့ပြီးတဲ့လုပ်ငန်းတွေလုပ်ဆောင်ချက်တွေရှိတယ်ဒီကဘောမရှာအားလုံးအမြင်ရှိတယ်ဒီလိုစစ်ဆောင်တင်တာပဲဖြစ်တယ်
ဘာတီဩဂုတ်တနိုင်ငွေတိုင်းနှုတ်ထွက်စာတင်နာခြင်းပေါ်အော်တိုပါလ22ရက်နေ့မှာကျင်းပမယ်ဘိုးကော်မတီစည်းဝဲမှာဆုံးဖြတ်သွားမှာဖြစ်ပြီးဘာတီဩဂုတ်တနိုင်ငွေတိုင်းရဲ့လမ်းညွှန်ချက်အတိုင်းပဲဆက်လက်လျှောက်လှမ်းသွားရမယ်လို့လည်းနိုင်စုမြစ်ကပြောပါတယ်အသက်64နှစ်ရှိပြီဖြစ်တဲ့နိုင်ငွေတိုင်းဟာကျောင်းသားဘဝကတည်းကဗမာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပါတယ်နောက်ပိုင်းမှာတော့မွန်နိုင်ငံရေးလောကထဲကိုခြေဆုံးပြည့်ဝင်ရောက်ခဲ့ပါတယ်နိုင်ငွေတိုင်းရဲ့နိုင်ငံရေးဖြတ်သန်းခဲ့တဲ့အချိန်တွေကိုမင်းမင်းຫນွယ်ကအခုလို့ပြောပါတယ်
မဆလာခင်တခြားလုံးမှာသူကမော်စံရီဘုတ်ကော်မတီကြောင့်မှာအုတ်ထလောက်ပြီးတော့ဘွန်နူတာယူဆက်လုပ်တယ်ချင်းချင်းသူဖြစ်ခဲ့တာကတော့ဘွန်နူတာဒီဘီအဖွဲ့ကိုသူထောင်းတယ်ကိုယ်စိန်ဘုတ်ပွဲမှာယူကပွဲကိုခါအာမြို့နယ်မှာဝင်တယ်ကိုယ်စိန်တော့ဘာနိုင်ငံရေးတော့ဘုတ်တောက်ဆောက်လုပ်လာပြီးတော့ပါတီကဖြစ်တဲ့ခံပြီးသွားတယ်ပေါ့အဲဒီဖြစ်တဲ့ခံပြီးတဲ့မှာလည်းသူထောင်းထားပြတယ်သူကထောင်းမှုပဲဒီလိုထွက်ချီက6ချိန်တော့ရှိမှဖြစ်တယ်
နိုင်ငံတိုင်းဟာမွန်နိုင်ငံရဲ့မွန်အမျိုးသားရဲ့လောကမှာရမကဗမာနိုင်ငံရဲ့တမိုင်းမှာလည်းစံပြရလောက်တဲ့ပုံကိုယ်တူဦးဖြစ်တယ်လို့လည်းမင်းမင်းຫນွယ်ကပြောပါတယ်
။ဘယ်လိုမျိုးอ่ะတော်မွန်နိုင်ငံရဲ့ပထမမျိုးသားရဲ့သူကနောက်ဆုံးလူပဲသူတယောက်ပဲချတော့တယ်ဒီကောင်းလောက်ပိုင်းမှာတော့လုံးဝသုံးကုန်ပြီ
။နိုင်ငံတိုင်းဟာနိုင်ငံရဲ့အမျိုးသားရဲ့လှုပ်ရှားမှုလုပ်ငန်းစဉ်တွေကိုဘာတီဥက္ကဋ္ဌရာသူကနေနှောက်မထွက်ခင်အချိန်ထိသဆိုင်မမတက်ကြွလှုပ်ရှားလှုပ်ဆောင်လာခဲ့သူလည်းဖြစ်ပါတယ်။
ခုဆက်ပြီးတဲ့ရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်ရင်အားတွေတိုးမြင့်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်အောင်မယ်လို့ကချင်လူ့လက်ရေးတပ်မတော် KNA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်တောနယ်ရသေတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနေဆက်ဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ။